ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုဟန်တားဖို့ကြိုးပမ်းတဲ့အနေနဲ့မြန်မာနိုင်ငံပါဝင်နေဆက်တီသားကနေအဝင်ထွက်တွေအားလုံးကိုနိုင်ငံဝင်တွေကစပိတ်တော်မယ်အကြောင်းအိန္ဒိယကကြေညာလိုက်ပါတယ်မြန်မာဘင်္ဂလားဒေ့ရှ်နီပေါ်ဘူတန်နိုင်ငံတွေနဲ့နေဆက်တချောက်မှာခိတ်နှင်းငယ်ကလွဲလို့ဖြတ်သန်းခွင့်ပိတ်မှာဖြစ်တယ်လို့ပါကစ္စတန်နိုင်ငံနဲ့နေဆက်ကိတ်တွေအားလုံးကိုနိုင်ငံဝင်တွေညသကောင်ကစပိတ်မှာဖြစ်တဲ့အကြောင်းပြည်ထောင်စုဝန်ကြီးဌာနရဲ့အမိန့်စာကိုကိုးကားပြီးအိန္ဒိယနိုင်ငံကသတင်းတွေကပေါ်ပြခဲ့ကြတာပါမြန်မာပါဝင်ဆက်ဖွင့်ပေးထားတဲ့နေဆက်ကိတ်အနေချင်းမှလည်းကျန်းမာရေးအတွက်စစ်ဆေးမှုတွေကိုတိုးမြင့်သွားမှာဖြစ်ပါတယ်။ပါကစ္စတန်နိုင်ငံနဲ့နေဆက်ကိတ်တွေအားလုံးကိုပိတ်ထားမှာဖြစ်ပေမဲ့ပြည်ဝင်ဗီဇာရှိတဲ့တန်တမာတွေနဲ့ကုလသမဂ္ဂအရာရှိတွေကိုတော့ဝင်ဝင်ပြုမှာဖြစ်ပြီးလိုအပ်ရင်ကျန်းမာရေးအတွက်စစ်ဆေးခံရမှာဖြစ်တဲ့အကြောင်းလည်းပြောပါရယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်သူ80ကျော်နဲ့ဒီသတင်းပတ်ထဲမှာပဲပထမဆုံးသေဆုံးမှုကြုံရတဲ့အိန္ဒိယနိုင်ငံကဗိုင်းရပ်စ်ကူးစက်မှုအန္တရာယ်ကာကွယ်ရေးအရှိန်မြင့်ဆောင်ရွက်လာရမှာမကြသေးခင်တုန်းကပဲမြန်မာနိုင်ငံနဲ့နေဆက်မိုရီတမူးနေဆက်ကိတ်ကိုလည်းပိတ်ခဲ့တာပါ။အိန္ဒိယနိုင်ငံကနေဆက်ဝင်ထွက်တွေကန့်သတ်လိုက်တဲ့နိုင်ငံတွေထဲမှာတော့မြန်မာနိုင်ငံတနင်္ဂနွေနေ့မှာသာကူးစက်သူမတွေ့ရသေးတဲ့အကြောင်းကြေညာထားတာဖြစ်ပါတယ်။ကျန်နိုင်ငံတွေထဲမှာတော့ပါကစ္စတန်နိုင်ငံကကူးစက်သူ20ကျော်၊ဘင်္ဂလားဒေ့ရှ်က3ယောက်၊နီပေါ်နဲ့ဘူတန်နိုင်ငံတွေမှာတော့တူးဦးစီအသေးသေးရှိတဲ့အကြောင်းလဲကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတင်းထုတ်ပြန်ထားပါတယ်။